တရုတ်မြန်မာနယ်စပ်တကြောမှာရှိတဲ့ပန်ဝါဒေသလိုင်ဇာနဲ့မဲဂျာယန်ဒေသမှာရှိတဲ့ဒုက္ခသည်စခန်းတွေမှာစာဝတ်နေရေးအကူအညီတွေအများကြီးလိုအပ်နေလို့အခက်အခဲဖြစ်နေကြောင်းနယ်စပ်သတင်းတွေအရသိရပါဗျ။ဒီကိစ္စနဲ့ပတ်သက်လို့အာရဗိကကချင်ဒုက္ခသည်ကူညီဆောင်ရှောက်ရေးကော်မတီဥက္ကဋ္ဌဦးတွဲဗီဆကိုမေးမြန်းတဲ့အခါအခြေအနေကိုခုလိုပြောပါဗျ။အ
ခက်အခဲရှိတယ်ဆိုတော့လုံးဝကြက်တော့တာတော့မဟုတ်ပါဘူး။စာဝတ်နေရေးအရှဲနဲ့လောလောဆယ်တော့ကျွန်တော်တို့စီစဉ်ပါတယ်။ဒါပေမဲ့လားနေရှိပြီးမှဘယ်လိုဆိုတာတော့ဘယ်လိုမှတလောက်တော့မရှိပါဘူး။ရဝဲကနဲ့လုံးဝမရနိုင်ဘူးကျွန်တော်ဖြစ်တဲ့နင်းနဲ့ကျွန်တော်စစ်စင်းလာတာပါတပတ်နိုင်ငံကိုဖျက်ရမယ်ဆိုတော့ဒါဒီမှာရောက်ဖို့တော့မလွယ်ဘူးအလန်ဘတ်ဆက်တွေရဲ့မကောင်းဘူးဟိုစစ်ကြီးအရှင်းနဲ့လည်းပဲလန်ကြီးကဝေးနေလို့မလွယ်ဘူ
းဒုက္ခသည်တွေအတွက်အဓိကလိုအပ်ချက်ဖြစ်တဲ့ဆန်နဲ့စီကိုပုံမှန်စားသောက်နိုင်ဖို့ခက်ခက်ခက်ခက်ထောက်ပံ့နေရတယ်လို့လည်းသိရပါတယ်လူဦးရေ8000ကျော်လောက်ရှိတဲ့မန်ဂျာယန်ဒေသအနေကဒုက္ခသည်စခန်းတွေမှာတော့ဝမ်ရှောယောဂါနှာစီချောင်းစုစတဲ့ယောဂါတွေဖြစ်ပွားနေတဲ့အပြင်စီးဝါးမလုံမလောက်ဖြစ်နေတယ်လို့သူနာပြုဆရာမတယောက်ကပြောပါတယ်
လူကြီးကများတယ်လေကက်မှာပဲနေရတယ်ဆိုတော့အထူးကောင်အဲဝင်းပစ်ဝင်းရှော့ပဲတချို့ကျွန်တော်ငိုရရရှိရယောဂမျိုးတွေပေါ့နော်ဟိုအစာအိမ်နဲ့ပတ်သက်တာတော့ပြီးလို့ရှိရင်ဒီနှာစီချောင်းဆိုးဒါပေမဲ့အထူးကတော့ဆေးဝါးမရှိတဲ့ခါကျတော့ဆေးကိုပိတ်မပေးနိုင်ဘူးပေါ့နော်ဆေးပိတ်ခန်းတော့ပဲဆိုတော့နည်းနည်းတော့အခက်အခဲရှိရပေါ့ကျွန်မကြီးနဲ့ပတ်သက်ပြီးတော့ကျတော့ရှင်းပြောရင်ဟိုအကိုက်ခဲပြောက်ဆေးပါညာစာလုံလောက်အောင်မရှိဘူးလေ
GIO နဲ့အစိုးရတပ်တွေတိုက်ပွဲကြောင့်ပေါ်ပေါက်လာတဲ့ဒုက္ခသည်စခန်းတွေဟာအခုဆိုရင်တစ်နှစ်ခွဲကျော်ကြာနေပြီဖြစ်ပါတယ်အဲ့ဒီဒုက္ခသည်စခန်းတွေကိုပုဂ္ဂလိကအလှူရှင်နဲ့ကချင်ဒုက္ခသည်ကူညီဆောင်ရှောက်ရေးကော်မတီကနေအဓိကကူညီထောက်ပံ့ပေးနေရတာဖြစ်ပြီးကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတို့ရဲ့အကူအညီကိုခုချိန်ထိထိထိရောက်ရောက်မရရှိသေးကြောင်းမန်ဂျာယန်ဒုက္ခသည်စခန်းမှာကူညီနေတဲ့သူနာပြုဆရာမနောက်တူကလည်းခုလိုပြောပါတယ
်ခုဆိုပြောရမယ်ဆိုလောက်ပေါင်း20ရှိသွားပါပြီလောက်ပေါင်း20မှာ March 29 28မှာ UN Convention တစ်ခါရောက်တယ်ပြင်ကျွန်းမှာတစ်ခါရောက်တယ်ဒီလောက်ပေါင်း20မှာစုစုပေါင်းပြောမယ်ဆို UN Convention အနေနဲ့တူရောက်တာနှစ်ကြိမ်ပေါ့နှစ်ကြိမ်မှာစစ်ပြေးဒုက္ခတန်တဲ့သူကနှစ်လစာပဲပြီးသွားတယ်ရှင်အခုလည်းပြောရမယ်ဆိုလွန်ခဲ့တဲ့ February 4ရက်နေ့မှာဒီဘက်ပြည်သားနဲ့ဒီအခုညီရောက်မယ်ဆိုပြီးပြောတာပေါ့လေเนาะပြောတာတော့ကျွန်တော်တို့ကြားနေပြီအခုချိန်ချက်တိဘာမှရလာတာမရှိသေးပါဘူးတစ်ခါလာရင်လည်းတစ်လစာပဲပြီးသွားတယ်ပေါ့ဒီလူကနေ့တိုင်းစားနေရတဲ့လူဖြစ်တယ်
တရုတ်မြန်မာနယ်စပ်တကြောမှာကချင်ဒုက္ခသည်ကူညီဆောင်ရှောက်ရေးကော်မတီကထောက်ပံ့ပေးနေတဲ့ဒုက္ခသည်ဥယျာဉ်8000လောက်ရှိနေပြီးမြေကြီးနဗမောဖားကန့်ဒေသကပြည်တွင်းဒုက္ခသည်တွေပါပေါင်းရင်စစ်ပြေးဒုက္ခသည်တသိန်းကျော်နေပြီလို့သိရပါပါခင်ဗျာ